ရင်ညာအတိုင်းဝိုင်းလုံခြုံစိတ်ချစွာနေနိုင်အောင်အကာအကွယ်ပေးသွားမယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိတည်ရလားဆိုတာကိုစောင့်ကြည့်ပေးကြဖို့အိန္ဒိယတရုတ်နဲ့အာဆီယံနိုင်ငံတွေကိုဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ကြောင်းအိန္ဒိယနိုင်ငံထုတ် The Hindu သတင်းစာကရေးပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးသွားရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဖြစ်လာသူဒေါက်တာ AK Abdul Momen ကသူခီးစဉ်အတွင်းအိန္ဒိယခေါင်းဆောင်အနေနဲ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရည်တည်ချက်အစ်ကိုနဲ့ပတ်သက်ပြီးတော့အဲ့လိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေနိုင်ရလားဆိုတာကိုအိန္ဒိယတရုတ်နဲ့အာဆီယံကစောင့်ကြည့်ပေးတင်တယ်လို့တိုက်တွန်းသွားကြောင်းတန်တမန်သတင်းရက်ွက်ကဆိုပါတယ်ဒီတိုက်တွန်းချက်ဟာအခုမှမဟုတ်ပဲဒေါက်တာမိုမန်နိုင်ငံသားရေးဝန်ကြီးဖြစ်လာကစားဇန်နဝါရီလထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပြောကြားခဲ့တာမျိုးရှိပါတယ်ဒီကိစ္စကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ရောနိုင်ငံသားရေးဝန်ကြီးဆောရက်စ်တိုကိုသူကတိုက်တွန်းခဲ့ပါသေးတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဤဝန်ကြီးမိုမန်ကအိန္ဒိယခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးတဲ့အထက်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပိုးရေးကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်